နေရာတစ်ကိုရွှေပြောင်းပြီးရပ်ပေါင်း90ပြည့်တာနဲ့အဲ့ဒီရွှေပြောင်းနေထိုင်ရာမဲဆန္ဒနယ်မြေမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဤဥပဒေကိုပြန်ပြင်ဆင်ပေးဖို့တာရင်သာပါတီတို့ကတောင်းဆိုနေကြပါတယ်။ရွှေပြောင်းနေထိုင်သူတွေဟာသူတို့ယာယီပြောင်းရွှေ့နေထိုင်တဲ့အဲ့ဒီဒေသကို
ကိုစားမပြုသလိုနောက်ပိုင်းမှာလည်းမညီမျှမှုတွေမကျေနပ်မှုတွေဖြစ်လာနိုင်လို့ဒါကိုပြန်ပြီးတော့တုံ့တက်ပေးဖို့တောင်းဆိုနေကြတာပါ။ဒီကြောင့်ရောဗီအိုမြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပါပါရှင်။ငါချင်းရောက်ပြင်ဆင်ထားရဲ့ရွေးကောက်ပွဲနေဦးတည်မှာရွှေပြောင်းနေထိုင်တဲ့သူတွေရဲ့မဲပေးပိုင်ခွင့်ကိုနေထိုင်ပြီးရပ်ပေါင်း90ပြည့်တာနဲ့မဲပေးနိုင်ရဆိုတဲ့အချက်ပေါ်မှာတိုင်း
ဒီပုံစံမျိုးနဲ့ပဲလုပ်မယ်ဆိုရင်ကျွန်တော်မညီညမှုတွေနဲ့ဖြစ်လာမယ်မညီညမှုတွေလည်းဖြစ်လာမယ်နောက်ဆုံးဆက်ပြီးအမြင်ကြီးဖြစ်လာမယ်ဆိုတော့ဒါကြောင့်ဒီဟာတော့အများကြီးကျန်ပုံစံပို့လို့ရတယ်ဒီစစ်ပို့လို့ရတယ်
ကချင်ပေါင်းစည်းပါတီဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ချင်းပေါင်းစည်းပါတီဖြစ်တဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP မွန်ညီညွတ်ရေးပါတီ MUP နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP စရဲ့တိုင်းသားပါတီတွေကခေါင်းဆောင်တွေဟာဒီပြဿနာကိုမနှစ်ကဒီဇင်ဘာကစပြီးဆွေးနွေးနေကြတာဖြစ်ပါတယ်မော်ညီညွတ်ရေးပါတီ MUP ရဲ့သတင်းပြန်ကြားရေးတာဝန်ခံနိုင်လက်ရီတမကလည်းရွှေပြောင်းလူသားတွေဟာယာယီနေထိုင်တဲ့သူတွေဖြစ်တဲ့အတွက်သူတို့ရောက်ရှိနေတဲ့ဒေသကကိုယ်စားလှယ်လောင်းကိုရွေးချယ်တာဟာတရားမျှတမှုမရှိဘူးလို့ VOA ကိုအခုလိုပြောပါတယ
်။ရွှေပြောင်းလူသားတွေရဲ့လက်ကြောင့်ဒီကပေါ်ရတဲ့အကြောင်းလေးဖြစ်သွားနိုင်တယ်။အဲ့လိုကြောင်းလေးဖြစ်သွားလို့သူတို့ပြည်ရဲ့ဒီကောက်ခံရတဲ့ပုံစံတွေနဲ့ကိုယ်စားပြုတဲ့ကော့ပက်ကဒီလေးကိုထုတ်ပြရတဲ့ဖြစ်လာတယ်လူလက်နေရေးတည်ကြပါစေဒီထိုင်နေကိုကျေတော့လူသူတို့ရောက်ကြည့်နေတဲ့နေရာကနေသူချင်းချင်းနဲ့ဖေးနေအောင်ဆွေးရတာကမချင်းချင်းချင်းပြည့်တယ်ဆိုတဲ့သူတို့သဘောထား
ဒါအပြင်တိုင်းသားပါတီတွေရဲ့ဒီသဘောထားကိုပြည်အောင်စုလွှတ်တော်တိုင်းသားရေးရာကော်မတီကိုစာနဲ့တင်ပြဖို့စီစဉ်နေရလို့လည်းပြောပါတယ်ဒီ new ဥပဒေဟာတိုင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်လို့ဖြစ်ကြောင်းမြင်တဲ့သူကတော့ကြားပြည်နယ် Democratic Party အထွေထွေအတွင်းရေးမှူးခူးသည်ရယ်ဖြစ်ပါတယ်
လူရစီဘာဒီလိုမှဒါသုံးမှုချက်လေတက်ပုံကပြည့်တယ်ဒီမှာဒါနဲ့အခါသားတော့နော်သူတို့ကလည်းဒါလက်ရှိအစိုးရအနေနဲ့ကအိတ်ဆက်တို့လောက်တာမဟုတ်ဘူးပါတီတိုင်းသားပါတီနဲ့မခံနိုင်ဘူး
မကြခင်ဂျပန်အတွင်းလည်းဒီတိုင်းသားပါတီတွေရန်ကုန်မှာထပ်တွေ့ဆုံမှုရှိပြီးဒီကိစ္စကိုဆွေးနွေးသွားဖို့ရှိပါတယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဟာ2019အောက်တိုဘာ3ရက်မှာအမိန့်ထုတ်ပြန်ချက်55မြင်းဆောင2019နဲ့ပြည်စမအချိန်မြောက်ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ခဲ့ပြီးပုံမှန်30မှာအနည်းဆုံးရပောင်း180ထက်မနည်းဆိုရဲစာသားအစားအနည်းဆုံးရပောင်း90ထက်မနည်းဆိုရဲစာသားကိုပြင်ဆင်ခဲ့ရာဖြစ်ပါတယ်